စစ်ကောင်စီကဖမ်းဆီးထားသူရာနဲ့ချီကိုဗုဒ္ဓဟူးနေ့ကပြန်လွှတ်ပေးခဲ့တယ်လို့ဖမ်းဆီးမှုတွေကိုလည်းဆက်ပြီးတော့လုပ်နေပါတယ်။မန္တလေးတိုင်းမြင်းကြံမြို့မှာဗုဒ္ဓဟူးနေ့ညမှာပဲ73ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ရရော်ရီတက်ကြွကြလှုပ်ရှားသူတွေဖမ်းဆီးခံရတာလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုခိုးစော်ဝန်းနိုင်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
မန္တလေးတိုင်းမြင်းကြံမြို့နယ်ကဒေသခံ73ယောက်ထက်မနည်းဇွန်လ30ရက်ညပိုင်းမှာဖမ်းဆီးခံခဲ့ရပါတယ်။ဆီယနာတင်ပြနောက်ပိုင်းဖမ်းဆီးခံရသူရာနဲ့ချီကိုအချင်းထောင်တချို့ကနေစစ်ကောင်စီကပြန်လွှတ်ပေးခဲ့တဲ့နေ့မှာပဲအခုလိုဖမ်းဆီးခံရသူတွေရှိခဲ့တာပါ။မြင်းကြံမှာဖမ်းဆီးခံရသူတွေဟာရရွာအရေးလှုပ်ရှားနေကြသူတွေများတယ်လို့မြင်းကြံလူမှုလှုပ်ရှားမှုကော်မတီကပြောပါတယ်
။ဟုတ်ကဲ့မနေ့ညကပေါ့နော်စေနာကြီးဖုတ်ပြီးတော့မှာရာကနေစပြီးတော့ဖမ်းတာပေါ့ဗျာ။အမှတ်လေးရက်ကွာမှာဆိုရင်6ရောက်အဖမ်းခံရတယ်အမှတ်7ရက်ကွာမှာတော့4ရောက်အဖမ်းခံရတယ်ကျွန်တော်တို့အမှတ်6ရက်ကွာမှာတော့အနည်းဆုံး3ရောက်အဖမ်းခံရတယ်ပေါ့ဒီပေါ်အဖမ်းခံရတဲ့လူတွေအားလုံးကတော့ဒီနိုင်ငံရေးတော်လှန်ရေးမှာထက်စားလို့ရှိရင်ရေးရွာရေးမှာပဲတက်ကြွကြွဟိုပိုးလုံးတဲ့လူတွေပဲဗျာဒီကတော့ဒီတစ်ခါဖမ်းတာကတော့ဟိုပြည်သူကိုပြစ်မှတ်ပြုခံတဲ့ပုံစံမျိုးတောင်ကျွန်တော်တို့ထင်တယ်။အကျဉ်းသားတွေကိုလွတ်ပေးတယ်လွတ်ပေးပြီးတော့ညာညာကြီးမှာခံတာမြင်းမြန်တစ်မျိုးလုံးနေပါပဲဗျာကျွန်တော်ပဲခံတာဆိုတော့ဒါကတော့ဒီဟိုစစ်ကောင်စီအနေနဲ့ခံခံရလို့လွတ်ပေးတယ်ဆိုတာကသူတို့ရဲ့ဟိုဂျိုးသားတဲ့စိတ်တော့မဟုတ်ဘူးဗျာ
။ဗုဒ္ဓဦးနေညဘက်ကစစ်တပ်ကလာရောက်ဖမ်းဆီးခဲ့တာကိုမျက်မြင်တွေ့ရှိသူတူကလည်းအခုလိုပြောပါတယ်
။သူကတော့ตรงนี้ก็ได้ใช่มั้ยคุณรู้ว่าเนี่ยอาจารย์ถั่วพี่แล้วไม่ดีเยอะแล้วแต่ดีใจเนี่ยแน่อยู่ไอ้เนี่ยดิเจอว่าผิดแต่ตรงนี้เลยดีอ่ะเลยครับไอ้ตรงนี้ก็แล้วแต่อาจารย์ฤดูก็ได้ไอ้เนี่ยดิขอเลยขอไปแต่ว่าอาจารย์ไอ้อาจารย์เนี่ยท่านขอเลยครับอาจารย์นี่เนี่ยเราเลยเรียนขึ้นมาดีเลยตัวเกเรก็เยอะกว่าเดิมคือตรายตาถูกแต่ปกติไม่รู้สิကျောင်းရဲ့အကြောင်းအရာတော့နိုင်ငံရေးနဲ့ပတ်သက်တဲ့ပုံစံမျိုးလှုပ်ရှားတဲ့ပုံစံမျိုးတော့ကျွန်တော်တို့မနေနိုင်ဘူး
။မြင်းကြံဒေသက73ယောက်ထက်မနည်းဘာကြောင့်အဖမ်းခံရတယ်လဲဆိုတာလောလောဆယ်အတိအကျမသိရသေးပါဘူး။မြင်းကြံနဲ့ခုနှစ်မိုင်လောက်ဝေးတဲ့တလုံးမြို့ကျွော်ရမှာတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမေလာထဲမှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့မှုပါတယ်။မြင်းကြံမြို့အထက်ကလက်သစ်ကျွော်ရမှာလည်းနေအိမ်တချို့ကိုစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေပြီးအိမ်ထဲကပစ္စည်းတွေကိုဖျက်ဆီးသွားတယ်လို့ကာယကံရှင်ကအခုလိုပြောပါတယ်။
မင်းညာကျွန်တော်တို့ဆယ်လာကြီးတော့ခင်ဗျာရွာစရွာလုံးကြီးကြီးတစ်ထောင်ကျော်လောက်ရှိတယ်ခင်ဗျာအဲ့ဒါကြီးချက်ပြီးတော့ဝင်ပြီးတော့ကျွန်တော်အိမ်ကို7နာရီလောက်ဝင်ချက်ပြီးတော့ဆယ်နာရီကျွန်တော်အိမ်ကိုဝင်ပြီးတော့ဟိုဝင်ပြီးတော့လူချင်းတဲ့ကြည့်ကြည့်ကိုယ်ကြီးပါပဲအိမ်ချင်းကြည့်စီဒီအကုန်လုံးဖြတ်ကြည့်ပါတယ်ဒီကြက်တားလေးလို့ TV လေးလို့အကုန်ပေါ့အဲ့ဟာကိုဘာမှမကြက်တော့မှန်ပြီးဦးကြီးကောင်းတာကြီးပေါ့
စစ်တပ်ကဝင်ရောက်ရှာဖွေခဲ့တဲ့အိမ်တစ်ခုရဲ့အိမ်ရှင်တွေဟာ NLD ပါတီဝင်တွေဖြစ်ကြပါတယ်။အုပ်ချုပ်ရေးမှူးဟောင်းရဲ့နေအိမ်ကိုလည်းဝင်ရောက်ရှာဖွေဖျက်ဆီးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာ။